မြန်မာဆွေအနေနဲ့ဂျပန်နဲ့တောင်ကိုရီးယားနိုင်ငံတို့ကလာရောက်ကြတဲ့ကမ္ဘာလက်ခီးသွားများအတွက်ဗီဇာကင်းလွတ်ခွင့် visa exemption နဲ့တရုတ်နဲ့အိန္ဒိယနိုင်ငံတို့ကလာရောက်တဲ့ကမ္ဘာလက်ခီးသွားတွေအပေါ်မှာဆက်ရောက် visa visa on arrival တောင်းခံနိုင်ခွင့်ကို2020 September 30ရက်အထိနောက်ထပ်တစ်နှစ်ရပ်တိုးပေးဖို့အစီအစဉ်ရှိကြောင်းဟိုတယ်များနဲ့ခီးသွားလုပ်ငန်းဆိုင်ရာဝန်ကြီးဌာနကဒီနေ့လနောက်ပိုင်းကကြေညာချက်ထုတ်ပြန်ခဲ့ပါတယ်မြန်မာနိုင်ငံကိုကမ္ဘာလက်ခီးသွားများလာရောက်ပုံမလာရောက်ကြဖို့အတွက်အခုလိုရည်ရွယ်ဆောင်ရွက်လိုက်တာဖြစ်တယ်လို့လည်းဆိုပါရယ်ကနဦးကဂျပန်နဲ့တောင်ကိုရီးယားနိုင်ငံတို့ကကမ္ဘာလက်ခီးသွားတွေကိုဗီဇာကွင်းလွတ်ခွင့်နဲ့တရုတ်နိုင်ငံကကမ္ဘာလက်ခီးသွားတွေအတွက်ဆက်ရောက်ဗီဇာတောင်းခံခွင့်ကို2018အောက်တိုဘာ1ရက်ကစပြီး2019 September 30ရက်ထိစတင်ပြီးခွင့်ပြုခဲ့တာဖြစ်ပါတယ်။ဒီတော့2018 December 1ရက်ကစပြီးအိန္ဒိယနိုင်ငံကလာရောက်တဲ့ကမ္ဘာလက်ခီးသားတွေကိုဆက်ရောက်ဗီဇာပေးခဲ့ရမှာ2020 November 30ရက်ထိရပ်တိုးပေးဖို့ရှိတယ်လို့လည်းဝန်ကြီးဌာနရဲ့ကြေညာချက်မှာဖော်ပြထားပါတယ်။2018ခုနှစ်မှာနိုင်ငံခီးသား3.55%မြန်မာနိုင်ငံကိုလာရောက်ခဲ့ပြီးတရုတ်နိုင်ငံကအများဆုံးနဲ့ဒုတိယကထိုင်းနိုင်ငံကဖြစ်ပါတယ်ခင်ဗျာ။